El Nino ဖြစ်စဉ်ကြောင့်ရာသီဥတုပူပြင်းလာတာနဲ့အမျှမန္တလေးတိုင်းမရိယာမြို့နယ်ထဲမှာစစ်ပေးတင်းရှောင်နေရတဲ့ဒေသခံတွေမှာဖျားနာတာတွေရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာနေပြီးစစ်တပ်ရဲ့နယ်မြေရှင်းလင်းတာတွေကြောင့်မန္တလေးတိုင်းမရိယာမြို့နယ်ထဲမှာစစ်ပေးဒုက္ခသည်တထောင်နီးပါးတောတောင်တွေထဲမှာခိုးအောင်းနေရပါတယ်။ဒီတွင်စစ်ပြေးဒုက္ခတွေတွေဖြားနာနေတဲ့အခြေအနေနဲ့ပတ်သက်လို့မရိယာမြို့နယ်သတင်းတာဝန်ခံကအခုလိုပြောပါတယ်
။ဖြားနာတော့ရှိရဲ့ဒီပြည်သူတွေလည်းဖြားနာနေရတဲ့မျိုးတွေရှိရဲပေါ့နော်စစ်ပြေးဆောင်နေတဲ့မှာရာသီဥတုကြောင့်လို့ပဲပြောအောင်ပေါ့နော်ရာသီဥတုအခုချိန်မှာအပြောင်းလဲလဲဖြစ်တယ်ပြီးတော့ဒီဟောဒီဘက်မှာတင်ပေါ့နော်ညာဘက်မှာအေးရဲ့အနေထားရှိရဲပေါ့နော်အဲဒီချိန်ပြီးတော့ဒီမှာကျွန်တော်မလခင်ဒီကျွန်တော်တို့ခုနကလောက်ဆိုရင်စာပြီးတော့ပြီးရောနော်ပြီးပြီးတော့အဲ့လိုရတဲ့ဥပြောင်းလဲမှာကျွန်တော်ဖြာနာနေရတဲ့နေသားတွေရှိပါတယ်ဟုတ
်နာမကျန်းသူတွေကိုတော့မတရားအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကကျမ်းမာရေးစောင့်ရှောက်မှုပေးတာတွေရှိတယ်လို့လည်းပြောပါတယ်အချို့ဒေသခံတွေမှာစစ်တပ်ရဲ့စစ်ဆေးတာတွေကြောင့်မြို့တက်စေဝါကုသဖို့အခက်အခဲတွေရှိနေပါတယ်အခုလိုအယ်နီညိုဖြစ်တာကြောင့်လာမယ့်ရက်ပိုင်းအထိအပူချိန်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗီဒာဌာနကပြောဆိုထားပါတယ်။ပူပြင်းတဲ့ရာသီဥတုနဲ့အတူနောက်ဆက်တွဲလေပြင်းတိုက်ခတ်တာမိုးရွာသွန်းပြီးမိုးသီးကြွေတာတွေကိုလည်းသတိပြုသင့်တယ်လို့မိုးလေဝသနဲ့ဇလဗီဒာညွှန်ကြားရေးမှူးဦးစီးဌာနကပြောရေးဆိုခွင့်ရှိသူဦးလာထွန်းကပြောပါတယ်။အယ
်နီညိုရဲ့ပြောပြရရတော့အမိုးရွာသွန်းမှုနဲ့အမိုးရွာသွန်းမှုနဲ့သူ့ရဲ့နေမြင့်တယ်ဒါမျိုးရည်ရည်ရုပ်ပုံမြင်နိုင်တော့ရတဲ့အင်ဂျင်ကြောင့်ရတဲ့ပုံရောင်းနေလို့ဒါမျိုးရည်ဒီပဲနည်းနည်းတော့စီရနည်းနည်းလေးဖတ်တူပါဘူး။ပြန်တဲ့တိုင်လေးမိုးတိမ်တောင်လေးဖြစ်တယ်။အဲ့ကမိုးတိမ်တောင်လေးကနေဖြစ်တဲ့ဒီနည်းတော့ရောင်းပူပြီးကြွေတာဘုထေကျုံသွားတာလေးပုံနဲ့ဆက်ဆက်တဲ့မိုးရည်သားဖြစ်စ
ပြီးခဲ့တဲ့မေလ21ရက်နေ့ကလည်းချင်းပြည်နယ်မင်းတပ်မျိုးနယ်ထဲမှာအချင်းအခါမဟုတ်လေပြင်းတိုက်ခတ်ပြီးမိုးရွာသွန်းတာကြောင့်ရာနဲ့ချီတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်။နေအပူချိန်မြင့်တက်တာနဲ့ပတ်သက်လို့ကျမယူဝင်ကြီးဌာနကလည်းအေးမြတဲ့အရေးထဲနေတိုင်းပြီးကိုလက်လှုပ်ရှားမှုတွေလှုပ်တာကိုရှောင်ကျဉ်ဖို့တတိပေးချက်ထုတ်ပြန်ထားပါတယ်။